ဘရာဇီးနိုင်ငံမှာအကြီးကျယ်လောင်ကျွမ်းနေတဲ့တော်မီချောင်းအမေဇုန်တစ်တော်ဆက်လက်ရည်တည်နိုင်ရေးကိုချိန်ချောက်လာနေပြီဖြစ်တဲ့အကြောင်းနိုင်ငံတကာတစ်တော်တင်ဒီအဖွဲ့ကြီးကသတိပေးလိုက်ပါတယ်။အမေဇုန်တစ်တော်မှာမီးလောင်ကျွမ်းမှုဟာအထူးရေးပေါ်အခြေအနေဆင့်ကိုရရှိနေပြီဖြစ်ကြောင်းအပြည်ပြည်ဆိုင်ရာပူပိုင်းဒေသတစ်တော်တင်ဒီအဖွဲ့ ITTU အမှုဆောင်ဒါရိုက်တာဂျာဟတ်နိုင်တာလည်းကဒီနေ့ပဲသတိပေးလိုက်တာပါ။ဆီလီယင်တွင်တပ်ဖွဲ့ဝင်တွေအကူအညီနဲ့မင်းရင်တပ်ဖို့ကြိုးပမ်းနေပေမဲ့မီးလောင်မှုပေါင်း 12,000 ကျော်တိရှိနေရာကြောင့်အမေဇုန်တစ်တော်တည်ရှိမှုအတွက်စိုးရိမ်ရတဲ့အဆင့်ကိုရောက်လာနေတဲ့အကြောင်း AFP သတင်းဌာနကပြောဆိုကြတာဖြစ်ပါတယ်။တော်မင်းရင်တည်ရေးအတွက်ကမ္ဘာအင်အားကြီး9နိုင်ငံ G7 အဖွဲ့ကအကူအညီတွေကိုတောင်းဆိုချက်တစ်ခုနဲ့တူလက်ခံသွားမယ်ကြောင်းဘရာဇီးသမ္မတကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဘရာဇီးသမ္မတကတော့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့သူ့ပေါ်မှတ်ချက်ပြီးပြောဆိုမှုဟာစော်ဟွာရရောက်တယ်ဆိုပြီးပြန်လည်ရုပ်သိမ်းပြဖို့တောင်းဆိုထားပြီးတောင်းဆိုချက်ကိုလက်ခံမယ်ဆိုရင်အကူအညီတွေကိုယူမယ်ဆိုပြီးပြောဆိုခဲ့တာပါ။ပြင်သစ်သမ္မတကတော့ဘရာဇီးသမ္မတအနေနဲ့သဘောပေါက်ဝင်ချင်းထင်းထင်းရင်းမှာယူသားမှုနဲ့တနေ့တန်ခံခံမှမှရှိရလားဆိုပြီးမေးခွန်းထုတ်ခဲ့တာပါ။အမေဇုန်တော်မီကိုညှင်းတက်ရေးဘရာဇီးသမ္မတအနေနဲ့အလေးနက်ထားမကြိုးပမ်းခဲ့ရင်တောင်အမေရိကနိုင်ငံအနေနဲ့ဥရောပသမဂ္ဂ EU တို့ကြားလွတ်လပ်စွာကုံကြံမှုတွေကိုတားမြစ်သွားဖို့အထီးလဲပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြင်သစ်သမ္မတကချင်းချောက်ပြောဆိုထားပါတယ်။